မင်္ဂလာပါရှင်2018ခုနှစ်ဧပြီလ10ရက်အင်္ဂါနေ့ညနေဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျမ Thank you ထိုက်ပါရှင်အမေရိကန်သမ္မတရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေမိုက်ကယ်ကိုဟင်ရဲ့ရုံးကန်းကို FBI ကဝင်ရောက်စီးနင်းခဲ့ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာနေချိန်မှာအခွန်ရှော့ချပေးပြီးဈေးကွက်တွေကိုဖွင့်ပေးဖို့တရုတ်သမ္မတကကတိပြုလိုက်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မတ်ဤတန့်စင်နဲ့အတူကြီးညာပါမယ်ရှင်
အခုညနေခင်းနာဆီယမ်ရဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံမှာနားလည်မှုစွာကျွန်လာ MOU နဲ့တရားဝင်အလုပ်လုပ်ဖို့သွားကြတဲ့မြန်မာအလုပ်သမားတွေစီလာတဲ့ကတိတ်မောက်ပြီးအနည်းဆုံး9ဦးသေဆုံးတရာစင်လောက်တန်ရာရခဲ့ပါတယ်
။ကျန်တဲ့လူကတော့အဲ့မှာ12ယောက်ကတော့ကျွန်တော်တို့ကစတက်ခင်စီမှာတင်ထားတယ်မှာ9ယောက်ကတော့နည်းနည်းလေးတန်ရာနည်းနည်းကြီးတယ်ပေါ့လေအလုပ်ဖြစ်နေတာဟုတ်။ဘာရကူတဲ့မန္တလေးပေါ့ဘာရကူတဲ့မန္တလေးကနေပြီးတော့ဒီ
ထိုင်းနိုင်ငံဆိုင်ရာမြန်မာအလုပ်သမားတန်ရာရှိရဲ့ပြောပြချက်နဲ့တူနာဆင်နိုင်ပါတယ်။ဒါကဒီကနေ့မြောင်းမြမြို့မှာကျင်းပသွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဒေသခံတွေရဲ့စကားဝိုင်းနဲ့ဒီပေါ်မှာသုံးသက်ချက်တွေကိုလည်းနာဆင်ကြရဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့တကြံတေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကသမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေမိုက်ကယ်ကိုဟင်ရဲ့ရုံးကန်းကိုဝင်ရောက်စီးနှင်ရှာဖွေခဲ့တာဟာဆိုရင်ဂုံတရီညှို့နှွမ်းစေတဲ့လုပ်ရက်ဖြစ်တယ်လို့တရားမျှတမှုမရှိတဲ့အခြေအနေသစ်တစ်ရက်လည်းဖြစ်တယ်လို့တင်းနယ်လာနေမှာသမ္မတထရန့်ကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။လိန်ဖြောပြေးရေးသရုပ်ဆောင်စထရမီဒန်နီယယ်ကိုမစ္စတာကိုဟင်ကဒေါ်လာ $300,000 ပေးခဲ့မှုနဲ့ဆက်ဆက်တာတွေအပါအဝင်ဆက်ရွက်စတန်းတွေမှတ်တမ်းတွေတင်ဆက်နိုင်ရည်အတွက်မစ္စတာကိုဟင်ရဲ့ရုံးခန်းနဲ့သူနေထိုင်နေတဲ့ဟိုတယ်ခန်းနှစ်ခုစလုံးကို FBI ဝန်ထမ်းတွေကရှာဖွေခွင့်ဝရမ်းနဲ့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။မစ္စတာကိုဟင်ကိုတော့ဘဏ်ကိစ္စလိမ်လည်မှုဖြစ်နိုင်ခြေတွေကိုစုံစမ်းစစ်ဆေးနေတယ်လို့ဒီအမှုအကြောင်းသိရှိထားသူတွေက Washington Post နဲ့ New York Times တို့ကိုပြောဆိုခဲ့ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်မှုနဲ့မစ္စတာထရန့်ရဲ့စီယုံရေးအဖွဲ့နဲ့ရုရှားကြားပူးပေါင်းကြံစီမှုဖြစ်နိုင်ခြေတွေကိုပြီးခဲ့တဲ့တစ်နှစ်လုံးစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့လွှဲအပ်ချက်တစ်စိတ်တစ်ပိုင်းအရအခုလိုရှာဖွေခဲ့တာလို့မစ္စတာကိုဟင်ရဲ့ရှေ့နေစတီဖင်ရိုင်ယန်ကပြောပါတယ်။သမ္မတထရန့်ကတော့ပူးပေါင်းကြံစီခဲ့တာမရှိဘူးလို့အကြိမ်ကြိမ်ညှင်းဆိုထားတယ်လို့မစ္စတာမူလာရဲ့ဆောင်ရွက်ချက်တွေကလည်းအောက်လန်းနီနဲ့တိုက်ခိုက်တာလို့ပြောဆိုထားတာပါ။နယူးယောက်အစိုးရရှေ့နေရုံအနေနဲ့သူတို့ရဲ့စုံစမ်းစစ်ဆေးမှုအတွေ့ရှာဖွေခွင့်ဝရမ်းအသုံးပြုဖို့ဆုံးဖြတ်ချက်ဟာမလိုအပ်သလိုတင့်တော်တဲ့လုပ်ရလည်းမဟုတ်ဘူးလို့မစ္စတာရိုင်ယန်ကကြေညာချက်မှာပြောဆိုထားပါတယ်။ဒီဆောင်ရွက်ချက်ကြောင့်ရှေ့နေတဲ့အမှုသည်တွေကြားကလုံခြုံအောင်ထိမ့်သိမ့်ရတဲ့ရှေ့နေအမှုသည်ဆက်ဆံရေးကိုမလိုအပ်ဖဲသိမ့်ဆဲတာတွေဖြစ်စေတယ်လို့လည်းပြောဆိုထားပါတယ်။မစ္စတာကိုဟင်ကတော့စုံစမ်းစစ်ဆေးရေးမှုတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလဲသူ့ရဲ့ရှေ့နေရိုင်ယန်ကထပ်လောင်းပြောဆိုထားပါတယ်ရှင်။
စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်မှာဖြစ်ပွားခဲ့တဲ့ဒါရုလက်နက်နဲ့တိုက်ခိုက်မှုဘသူလက်ချက်ဆိုတာကိုအတိအကျသိတဲ့အခါကျရင်ထရပ်မဆိုးရကတုံ့ပြန်မယ်ဆိုတဲ့အကြောင်းအကြီးတန်းစစ်ကောင်ဆောင်တွေနဲ့မတွေ့ဆုံခင်တင်းစားနေတုန်းကအမေရိကန်သမ္မတထရပ်ကပြောဆိုထားပါတယ်။တပုံတွေထိန်းချုပ်ရာဂူတာအရှိပိုင်းမှာဖြစ်ပွားခဲ့တဲ့အနည်းဆုံးလူအယောက်40သေဆုံးခဲ့ရတဲ့စနေနေ့တုန်းကတိုက်ခိုက်မှုမျိုးကိုတားဆီးနိုင်တဲ့ဆွမ်းအားအမေရိကန်မှာရှိတဲ့အကြောင်းသူကမေးမောင်းထုတ်ပြီးပြောဆိုလိုက်တာပါ။အမေရိကန်မှာစီးရရွေးချယ်စရာလမ်းတွေများစွာရှိတဲ့အကြောင်းထွန်းကပြောဆိုသွားပေမဲ့လည်းအသေးစိတ်တော့ဆက်မပြောသွားပါဘူးပြီးကြတဲ့နှစ်စီးရီးယားမှာဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုဖြစ်ခဲ့စဉ်တုန်းကလည်းဒီတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့ယူဆရတဲ့စီးရီးယားလေတပ်စခန်းတွေကိုအမေရိကန်ကလေကြောင်းကနေတဆင့်ပုံကျဲခဲ့ပါတယ်သမ္မတထရမ်ကတော့အရင်သမ္မတဟောင်းအိုဘားမားလက်ထက်မှာစီးရီးစီမံချက်တွေကိုအချိန်ဆော့ပြီးတော့တည်ဝင်ချပြလိုက်တာဟာအမှားကြီးဖြစ်တယ်ဆိုပြီးတော့ပုတ်ခတ်ပြောဆိုထားပါတယ်2011ခုနှစ်ထဲကစတင်ခဲ့တဲ့စီးရီးယားပြည်ပခါအတွင်းဓာတ်ရုလက်နက်တွေတုံးတယ်ဆိုတာကိုစီးရီးယားကညှင်းဆိုထားပြီးတော့အခုနောက်ဆုံးဖြစ်ပွားခဲ့တဲ့ဓာတ်ရုတိုက်ခိုက်မှုဟာလေသူတို့လက်ချက်မဟုတ်ဘူးဆိုပြီးတော့ညင်းဆိုထားပါတယ်ဒီတိုက်ခိုက်မှုဟာစီးရီးယားရဲ့လက်ချက်ဆိုတာကိုပြဖို့တက်တည်ထောက်ထားလည်းမရှိတဲ့အကြောင်းရုရှားကထပ်လောင်းပြောဆိုပါတယ်အမေရိကန်ကမရည်မရတဲ့အချက်လက်ကိုပဲကြည်နေပြီးတော့အမှန်တရားကိုမြင်ဆိုင်နိုင်မယ်ဖြစ်နေတယ်ဆိုပြီးတော့ရုရှားဆိုရပြောကရဒမီထရီပက်စကော့ဖ်ကဒီကနေ့မှပြောဆိုလိုက်ပါတယ
်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေရှိနေချိန်မှာပဲ တရုတ်သမ္မတရှီကျင်းဖင်ကတရုတ်ရဲ့စီးပွားရေးကိုပိုပြီးကျေပြန့်လာအောင်ဖွင့်ပေးရေးအတွက်ဆောင်ရွက်ချက်သစ်တွေလုပ်ဖို့ကတိပြုလိုက်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းမှာလုပ်တဲ့စီးပွားရေးဖိုရမ်မှာတရုတ်သမ္မတရှီမိန်ခွန်ပြောခဲ့တာမှာတော့စီးပွားရေးလုပ်ငန်းတွေအတွက်တရုတ်ကလမ်းဖွင့်ထားတယ်ဆိုတာကိုအဓိကထားပြောဆိုခဲ့ပါတယ်။စီးပွားရေးလုပ်ငန်းတွေအတွက်ပိုပြီးတော့လမ်းဖွင့်ပေးမယ်ဆိုတဲ့အသုံးနှုန်းကိုမိန်ခွန်မှာ42ကြိမ်လောက်ထည့်သွင်းပြောဆိုခဲ့တာပါ။အားလုံးကိုရှင်းရှင်းလင်းလင်းပြောချင်ပါတယ်တရုတ်ရဲ့ဖွင့်ထားတဲ့တရုတ်ရဲ့တကားတွေကိုပိတ်မှာမဟုတ်ပါဘူးပိုပြီးကြဲကြဲပြန့်ပြန့်ဖွင့်မှာပါစီအေးခက်စိတ်နေသဘောထားမျိုးနဲ့အကျိုးမြတ်မရှိတဲ့လုပ်ရက်တွေဟာခင်မမီတော့ပဲဟောင်းနွမ်းဆွေးမြစ်နေပြီဖြစ်တဲ့အကြောင်းနဲ့အထီးကျန်ဝါဒဟာအကျိုးစီးပွားထိခိုက်မှုကိုသာဖြစ်စေမယ်လို့တရုတ်သမ္မတကပြောဆိုခဲ့တာပါတရုတ်အနေနဲ့မော်တော်ကားယင်းနှိမ့်နှံမှုကိုဖြေလျှော့ပေးမှာဖြစ်ပြီးဒီနှစ်မှာကတင်သွင်းမှုအပေါ်အခွန်လျှော့ချပေးမယ်အကြောင်းညာနာပြစီမူပိုင်ခွင့်ကိုကာကွယ်ရေးထုတ်ကိုလည်းလှုပ်ဆောင်မယ်လို့တရုတ်သမ္မတရှီကဒီကနေ့ပြောဆိုတာပါဒီကဏ္ဍတွေအလုံးကလည်းအမေရိကန်ပြည်ထောင်စုရဲ့အဓိကတောင်းဆိုချက်တွေဖြစ်ပါတယ်တရုတ်နိုင်ငံတွင်ကာတင်သွင်းမှုအပေါ်အခွန်25ရာခိုင်နှုန်းကောက်ခံနေတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကိုတရုတ်ကာတင်သွင်းမှုမှာတော့1.5ရာခိုင်နှုန်းပဲအခွန်ဆောင်ရတာဖြစ်ပါတယ်တရုတ်ရဲ့ဗန္ဓာရေးကဏ္ဍမှာလည်းကန့်သတ်ချက်တွေကိုဖြေလျှော့ပေးပြီးအမကလုပ်ငန်းကိုလည်းဖွင့်လှစ်ပေးဖို့သမ္မတရှီကကတိပြုပြောဆိုပါတယ်။ညာနာပြစီမူပိုင်ခွင့်ချိုးဖောက်မှုတွေအပေါ်ဒဏ်ငွေတွန့်မြင့်ပြီးဥပဒေအရတွန့်မြင့်ကာကွယ်ပေးမယ်လို့လည်းကတိပြုသွားပါတယ်။ဒီလိုဆောင်ရွက်ဖို့အချိန်ကာလသတ်မှတ်ချက်တွေကိုတော့သမ္မတရှီကအတိအကျမပြောပါဘူး။တရုတ်အစိုးရအနေနဲ့ကုန်သွယ်ရေးမှာပို့ကုန်ပို့ရှံရေးအတွက်ဆောင်ရွက်နေတာမဟုတ်ဘဲသွင်းကုန်တိုးတက်ရေးအတွက်လည်းမျှော်လင့်နေအကြောင်းတရုတ်သမ္မတကပြောဆိုပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်သွင်းကုန်တွေအပေါ်အပြန်အလှန်အခွန်တိုးကောက်နေကြပြီးနောက်ထပ်လည်းထပ်တိုးမဲ့ချင်းချောက်မှုတွေရှိနေတဲ့ကုန်သွယ်ရေးအငင်းပွားမှုအဆုံးသတ်မဲ့အခြေအနေကိုတွေ့နေရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ပြီးနှစ်ရက်အကြာမှာတရုတ်သမ္မတရှီရဲ့မိန့်ခွန်ထွက်ပေါ်လာတာပါကုန်သွယ်ရေးအငင်းပွားမှုနဲ့ပတ်သက်လို့တော့တရုတ်သမ္မတရှီကမိန့်ခွန်မှာဓာတ်ရိုက်ထည့်သွင်းမပြောဆိုခဲ့ပါဘူးရှင်
ပြည်ထောင်နိုင်ငံတွင်းမှာအာယုန်ကြောဓာတ်ရုပ်အစိတ်နဲ့တိုက်ခိုက်ခံခဲ့ရတဲ့ရုရှားသရှူဟောင်းရဲ့သမီး Yulia Skripal ဒီကနေ့မှပဲပြည်တွင်းစီးရုံကဆင်းသွားပါပြီ။မတ်လ၄ရက်နေ့တုန်းက Salisbury မြို့မှာ Sergey Skripal တို့တားဖအစိတ်ကတ်ခံရပြီးတော့တတိလနေရာကနေဆွေးရတဲ့ချိန်အထိဖြစ်ခဲ့ပြီးတော့ဆေးရုံတင်ခဲ့ရတာလည်းဖြစ်ပါတယ်။စီးရေး၃အာယုန်ကြောအစိတ်၃နဲ့ဒီအစိတ်ခတ်မှုရဲ့နောက်ကွယ်မှာရုရှားအစိုးရရှိနေတဲ့အကြောင်းပြည်တွင်းကအပြစ်တင်ဆွဆွဲထားရလည်းဖြစ်ပါတယ်။ရုရှားကတော့ဒါကိုငြင်းဆိုထားပြီးတော့ဒီဖြစ်ရဲ့ကြောင့်ရုရှားနဲ့အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကစစ်အေးကာလတုန်းကလောက်တောင်တင်းမာလာခဲ့ပါတယ်။ယူလီယာကတော့ပြည်ထောင်နိုင်ငံတွေနိုင်ငံကြီးခလုံးခွင့်ရှောက်ထားပြီးတော့လောလောဆယ်မှာလုံခြုံတဲ့နေရာမှာနေထိုင်နေတဲ့အကြောင်းရုရှား RIA သတင်းအေဂျင်စီကပြောပါတယ်။ Sergey Skripal ကလည်းကြက်မာကြီးတိုးတက်လာတဲ့အကြောင်းသိရပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကမ္ဘာတလောကလူမှုကွန်ရက် Facebook အသုံးပြုသူ89တန်းလောက်ရဲ့အချက်လက်တွေကို Cambridge Analytica ကိုမမှန်မကန်မျှဝေခဲ့နိုင်တယ်လို့ Facebook ကုမ္ပဏီကပြောဆိုထားတာပါ Facebook အသုံးပြုသူတွေရဲ့ပုံကိုယ်ရေးအချက်လက်တွေအလွဲသုံးစားလုပ်ခံရမှုအများဆုံးထဲမှာတော့အရှိတောင်အာရှကနိုင်ငံ၃နိုင်ငံပါဝင်တယ်လို့မြန်မာနိုင်ငံမှာတော့ Facebook ကိုသုံးပြီးအမုန်းတရားလှုပ်ဆော်ခဲ့တာတွေကို Facebook ကုမ္ပဏီဘက်ကထိထိရောက်ရောက်မကင်တွယ်ခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခံနေရတာပါမြန်မာနိုင်ငံမှာ Facebook ကိုသုံးပြီးအမုန်းတရားပြန့်ပွားအောင်လုပ်နေတာတွေကိုဟန်တားဖို့တောင်းဆိုခဲ့ကြတဲ့မြန်မာရပ်ဖက်အဖွဲ့အစည်းတွေကို Facebook ရဲ့အကြီးအကဲ Mark Zuckerberg ကစာပြန်ခဲ့တာမှာတော့အမှားအယွင်းတွေအတွက်တောင်းပန်တဲ့အကြောင်းအလွန်အကျွံမဖြစ်အောင်ဆောင်ရွက်ခဲ့တာတွေကိုလည်းရှင်းလင်းပြောဆိုခဲ့ပါတယ်သူ့ရဲ့ email ထဲမှာတော့ Facebook ကုမ္ပဏီမှာမြန်မာရေးရာအတွက်လူတွေတိုးခဲ့တဲ့အကြောင်းအမုန်းစကားတွေကိုတင်ပြလာရင်စောင့်ကြည့်သုံးသပ်ဖို့အတွက်ဗမာစာနဲ့ရေးသားဖော်ပြချက်တွေကိုစီစဉ်မဲ့သူတွေဒါဇင်နဲ့ချီပြီးတိုးခဲ့တယ်လို့လည်းပြောဆိုထားတာပါ Facebook သုံးဆက်သူတွေရဲ့အချက်လက်တွေအလွဲသုံးစားလုပ်ခံခဲ့ရမှုမှာတော့အမေရိကန်ပြည်ထောင်စုကအများဆုံးဖြစ်ပါတယ် Facebook အသုံးပြုသူတွေရဲ့အချက်လက်တွေကိုမမှန်မကန်မျှဝေခံခဲ့ရမှုမှာတော့ ဖိလစ်ပိုင်နိုင်ငံကတပ်တန်း2သိန်းနီးပါးလောက်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကတော့သုံးဆွဲသူတပ်တန်း3သိန်းနီးပါးရဲ့အချက်လက်တွေမမှန်မကန်အသုံးပြုခံခဲ့ရပြီးတတိယနေရာလိုက်ပါတယ်။ VN နိုင်ငံမှာတော့ Facebook သုံးဆွဲသူ4သိန်း 2,900 နဲ့နံပါတ်6နေရာမှာရှိနေပါတယ်ရှင်။
တနင်္ချီတဲ့ Facebook သုံးဆွဲသူတွေရဲ့အချက်လက်တွေလုံခြုံရေး Facebook ကုမ္ပဏီရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်အမတ်တွေရှေ့မှောက်မှာတောင်းပန်ဖို့အတွက် Facebook တည်ထောင်သူ Mark Zuckerberg ဒီကနေ့မှာပဲအထက်လွှတ်တော်မှာကြားနာမှာဖြစ်ပါတယ်။ဒီနေ့မှာတော့အထက်လွှတ်တော်တရားရေးကော်မတီနဲ့အထက်လွှတ်တော်ကုသရေးဝန်ကြီးဆိုင်ရာကော်မတီတို့ရဲ့ရှေ့မှောက်ပူးတွဲကြားနာပွဲမှာ Zuckerberg ထွက်ဆိုမှာဖြစ်ပြီးတော့မနေ့ပြန်ဗုဒ္ဓနေ့ကြာရင်တော့အောက်လွှတ်တော်အမတ်တွေရှေ့မှောက်မှာကြားနာရမှာဖြစ်ပါတယ်။Facebook သုံးဆွဲသူတွေအနေနဲ့သူတို့ရဲ့ကိုယ်ရေးအချက်အလက်တွေဘယ်လိုမျှဝေခံနေရသလဲဘယ်လောက်လုံခြုံမှုရှိသလဲဆိုတာကိုသိခွင့်ရတဲ့အကြောင်းတရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကပြောဆိုထားပြီးတော့အချက်အလက်လုံခြုံရေးကောင်းမွန်စေမဲ့စမ်းသပ်တီထွင်မှုနည်းသစ်တွေ Zuckerberg အနေနဲ့ရှာဖွေဖို့ဆွေးနွေးလိုကြောင်းပြောဆိုထားပါတယ်။ပြီးခဲ့တဲ့2016 American သမ္မတရွေးကောက်ပွဲကာလအတွင်းလက်ရှိသမ္မတ Donald Trump အနိုင်ရရေးလှုံ့ဆော်မှုတွေမှာဗြိတိန်ခြေဆိုင် Cambridge Analytica သုတေသနကုမ္ပဏီအမေရိကန်နိုင်ငံသား89တန်းရဲ့ Facebook ပေါ်မှာကိုယ်ရေးချက်လက်တွေကိုတုံးချခဲ့တယ်လို့ဆွဆွဲထားရတဲ့ပတ်သက်ပြီးတော့အဓိကထားစစ်ဆေးမဲ့နှစ်ရက်ကြာလွတ်တော်ကြားနာစစ်ဆေးမှုတွေဟာလောလောဆယ်မှာတော့ထိတ်တန့်ရောက်နေတဲ့ကမ္ဘာသတင်းတစ်ပုဒ်ဖြစ်နေပါတယ်။ဒီကိစ္စကြောင့်ပဲ Facebook ကုမ္ပဏီကနာမည်အကြီးအကျယ်ပြန်နေုံသာမကသူ့ရဲ့အစုရှယ်ယာတွေလည်းထိုးချနေလို့အစည်းအဝေးအရလည်းအထိနာနေရပါတယ်
။မလေးရှားထွေထွေရွေးကောက်ပွဲကိုတော့မေလ9ရက်နေ့မှာကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာပါတယ်။ရွေးကောက်ပွဲဟာအာနာကိုဆဲဆုနှစ်နဲ့ချီအခိုင်အမာဆုပ်ကင်ထားတဲ့အာနာရညွန်ပေါင်းပါတီအတွက်အခက်အခဲဆုံးဆန်းသက်မှုလည်းဖြစ်လာနိုင်ပါတယ်။ကုန်စည်နှုန်းကြီးမြင့်လာတဲ့ကိစ္စအစိုးရဗန်နာငွေဒေါ်လာဘီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့အရှုပ်တော်ပုံကြောင့်အမျိုးသားတပ်ဦးပါတီအပေါ်မကြေမနက်ဖြစ်နေတဲ့မလေးရှားပြည်သူတွေရဲ့အပြတ်အသတ်ထောက်ခံမှုယာယီဝန်ကြီးချုပ်နာဂျစ်ရာဇတ်ဖီအာဒီနဲ့ရင်ဆိုင်နေရပါတယ်ရှင်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်တဲ့မတ်ဤတန်စင်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ဒေါအောင်ဆန်းစုကြည်နဲ့မြောင်မြတ်မျိုးကဒေသခံတွေရဲ့စကားအဝိုင်းနဲ့စားပါမယ်ရှင်။နိုင်ငံတနိုင်ငံရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငြိမ်းချမ်းရေးရှိဖို့လိုအပ်တယ်လို့တိုင်းပြည်ရဲ့နေရာတစ်ခုခုမှာမငြိမ်းအေးရင်တိုင်းပြည်လုံးအတွက်စိုးကျိုးသက်ရောက်မှုရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒါပြင်ငြိမ်းချမ်းရေးရဖို့အားလုံးဝိုင်းစင်စားပြီးစုပေါင်းအင်အားနဲ့လှုပ်ဆောင်ကြမှသာအောင်မြင်နိုင်လိမ့်မယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။မြောင်းမြမြို့မှာဒီကနေ့ကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဒေသခံပြည်သူများစကားဝိုင်းနဲ့အဲ့ဒီအပေါ်မှာသုံးသပ်ချက်တွေကိုကိုစောဝင်းလိုင်းကစူးစီးတင်ပြထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းကအေယာဝတီတိုင်းမြောင်းမြမြို့ဒေသခံနေနဲ့တွေ့ဆုံပြီးငင်းချမ်းရေးအတွက်စကားဝိုင်းတစ်ခုကျင်းပခဲ့တာပါ။တချိန်ကအေယာဝတီတိုင်းအတွင်းမှာလက်နက်ကန်ပဋိပက္ခတွေရှိခဲ့ပြီးမှအခုအချိန်မှာငင်းချမ်းမှုရှိတဲ့ဒေသဖြစ်နေတာကြောင့်မြောင်းမြမြို့ဟာငင်းချမ်းရေးအတွက်အရေးပါတဲ့မြို့ဖြစ်တယ်လို့ယူဆပြီးဒီစကားဝိုင်းပြုလုပ်ဖို့ရွေးချယ်ခဲ့တာလို့ဒေါအောင်ဆန်းစုကြည်ကအခမ်းအနားအစမှာပြောပါတယ်။မိခင်ဖြစ်သူဒေါခင်ကြည်ရဲ့ဇာတိမြေလည်းဖြစ်တဲ့ဒီမြောင်းမြမြို့ကိုလာရတဲ့အကြောင်းရင်းတစ်ခုရှိတာမှာမြောင်းမြတရားကိုကြည့်ဖို့နဲ့ငင်းချမ်းရေးဆွေးနွေးပွဲကိစ္စကိုပြောဖို့အတွက်လာရောက်ချင်းဖြစ်ကြောင်းလည်းတောင်ဆန်းစုကြည်ကပြောပါတယ်။နိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ငင်းချမ်းရေးရဲ့အရေးပါမှုနဲ့ပတ်သက်လို့တောင်ဆန်းစုကြည်ကဒီစကားဝိုင်းရဲ့အဖွင့်မင်ခွန်းထဲမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ်
။နိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုတာရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုတာမငင်းချမ်းလို့မရအောင်တခဏတော့ရမယ်။ဒါပေမဲ့ဒီနိုင်ငံမှာငင်းချမ်းရေးမရှိလို့ရှိလို့ရှိရင်ဖွံ့ဖြိုးတိုးတက်မှုတွေဟာဆက်လက်ပြီးတော့အောင်မြင်နိုင်မှာမဟုတ်ဘူး။တည်တန်းခိုင်မြဲမှန်မှာမဟုတ်ဘူး။ဖွံ့ဖြိုးတိုးတက်မှုမရှိဘဲနဲ့လည်းငြိမ်းချမ်းရေးကိုထိမ့်သိမ်းထားလို့မရဘူး။တခါတလေငြိမ်းချမ်းရေးပျက်စီးရတဲ့အကြောင်းရင်းဟာပြည်သူလူထုရဲ့ဆင်းရဲမွဲတေမှုကြောင့်ဒီစီးပွားရေးနဲ့ပတ်သက်လို့ဒုက္ခတွေကြောင့်ဒီဟာတွေကိုပြည်သူတွေကမကျေနပ်လို့မခံနိုင်လို့ငြိမ်းချမ်းရေးပျက်စီးတာတွေလည်းရှိတယ်။ဒါတော့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတာဘယ်လိုမှမခွဲနိုင်တဲ့ကိစ္စနှစ်ခုပဲ။
တမ်းပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အားလုံးကဝိုင်းပြည်ငြိမ်းချမ်းရေးရရှိအောင်လှုပ်ဆောင်ကြဖို့ဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်
။ကိုယ့်ရဲ့နိုင်ငံတနိုင်ငံမှာမငြိမ်းတနေရာမှာမငြိမ်းအိမ်ဘူးဆိုလို့ရှိရင်တိုင်းပြည်လုံးအတွက်ဒီဟာဟာအကျိုးသက်ရောက်မှုရှိပါတယ်။ဆိုးကျိုးသက်ရောက်မှုရှိတာပေါ့နော်။ဒါကြောင့်မလို့ငြိမ်းချမ်းရေးရဖို့တိုင်းပြည်လုံးအတွက်ငြိမ်းချမ်းရေးရဖို့ဆိုတာအင်တာမှာအရေးကြီးပါတယ်။အဲ့တော့ကျွန်တော်တို့ဒီလိုဆွေးနွေးပွဲတွေလုပ်တဲ့အခါကြားလို့ရှိရင်အဲကျွန်မကနေပြောကျွန်တော်တို့နိုင်ငံဟာဘာဖြစ်လို့ ငင်းချင်မရသေးလဲဆိုတော့တယောက်ချင်းတယောက်ချင်းကလေးလေးနက်နက်စဉ်းစားစီခြင်းနဲ့နောက်ငင်းချင်ရအောင်ဘယ်လိုလုပ်ရမလဲတဏှာနဲ့တဏှာမတူဘူးပြဿနာတစ်ခုနဲ့တစ်ခုမဟုတ်ဘူးလူတယောက်ချင်းတယောက်ချင်းမှမတူတာလူတယောက်ချင်းမတောက်တယောက်ချင်းမတူဘူးဆိုတော့ဒီပုဂ္ဂိုလ်တယောက်ချင်းတယောက်ချင်းကိုငင်းချင်ဖြစ်စဉ်နဲ့မှပါဝင်လာအောင်လို့ဆွဲဆောင်ရတာစီယုံရတာဆိုတာလေပုံစံကတယောက်နဲ့တယောက်တူနိုင်တာမဟုတ်ဘူးဒါကြောင့်ကျွန်တော်တို့အားလုံးဝိုင်းစဉ်းစားပြီးတော့စူပေါင်းအင်အားနဲ့လုံးမအောင်မြင်မယ်လို့ကျွန်တော်တို့ယုံကြည်တယ
်နိုင်ငံရေးလှလသုံးသပ်သူဦးမောင်မောင်ဆိုးကတော့အရင်မန္တလေးမှာကျင်းပခဲ့တဲ့စကားဝိုင်းမှာငင်းချမ်းရေးအပေါ်လူငယ်တွေကစိတ်ဝင်စားမှုမရှိတာကိုတွေ့ခဲ့ရတာကြောင့်ဒီကနေ့စကားဝိုင်းမှာငင်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်အများပြည်သူအားလုံးကစိတ်ဝင်စားပြီးပါဝင်လာရေးအတွက်ရည်ရွယ်ပြုလုပ်တာလို့ယူဆကြောင်းပြောပါတယ်
အဓိကတော့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သူကတော့လူတိုင်းအနေနဲ့တက်တက်ကြောကြောပါဝင်စေခြင်းနဲ့ဆိုတဲ့ဟာကိုဖော်ပြတာပဲဗျ
တောင်ဆန်းစုကြည်မြော်မန်းတဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထဲပေါ်နိုင်အောင်ကူညီဆောင်ရွက်ပေးနိုင်မဲ့လက်ထောက်ကောင်းတွေလိုတယ်လို့လည်းဦးမောင်မောင်ဆိုးကပြောပါတယ်နိုင်ငံရေးလေလာသူနောက်တူဖြစ်တဲ့ဦးစီသူအောင်မြင့်ကလည်းအစိုးရကလက်ရှိဆောင်ရွက်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြည်သူလူထုကိုရှင်းပြပေးနိုင်မယ်ဆိုရင်ပိုပြီးထိရောက်မှုရှိနိုင်မယ်လို့ယူဆကြောင်းပြောပါတယ
်ဒီစကားဝိုင်းကိုတစ်ခုလေးအားနည်းချက်တော့မြင်တယ်အဲ့ဒါဘာလဲဆိုတော့အဖွဲ့မှာဖြစ်ဖြစ်အဲသူမဟုတ်လဲဒေါ်ဆန်းစုကြည်မဟုတ်လဲတယောက်တယောက်ကနေပြီးတော့မှလက်ရှိကအစိုးရကဆောင်ရွက်နေတဲ့ဒီငင်းချမ်းရေးလုပ်ငန်းစဉ်ရဲ့တိုးတက်ဖြစ်ထွန်းမှုတွေသူမဟုတ်ဟိုအခက်အခဲတွေဘာလို့ဖြစ်ပေါ့နော်ဒီလူတို့ကိုပါဝင်စေခြင်းလဲဆိုရင်ဒီလူတို့ကလည်းဟိုအချက်လက်တချို့အကြောင်းအရာတချို့တွေကိုသိထားမှသူကအဆင်ပြေပါလိမ့်သူဆိုရဘာလို့မလဲပြောစေဘာတွေဖြစ်နေလဲငញ្ញမ်းရဲ့ဖြစ်ထွန်းတိုးတက်မှုကဘယ်လိုဖြစ်နေတယ်လဲအဲဒါတွေကိုနည်းနည်းလေးဟိုစားပေါ့နော်10မိနစ်15မိနစ်ဖြစ်စီပြောဆိုရှင်းပြတာမျိုးလုပ်ပြနေလို့ထင်တယ်ဒါပေမဲ့အဲ့ဒါမပါတဲ့ခါကျတော့တော့ပြီးတော့စကားဝိုင်းရည်ရွယ်လို့ပဲဖြစ်တော့ဟိုအားမကျတဲ့ဆိုရှိနေတယ်လို့တော့မြင်တာပေါ့
ဒီကနေ့ကျင်းပတဲ့စကားဝိုင်းမှာဒေါအောင်ဆန်းစုကြည်နဲ့အတူပါဝင်ဆွေးနွေးသူ၈ဦးရှိတာမှာအကြောင်းအရာအစုံကိုဆွေးနွေးတော့ခဲ့ကြတာပါမြန်မာနိုင်ငံရဲ့ပညာရေးမှာအားနည်းချက်ရှိတာတွေအထူးသဖြင့်အင်္ဂလိပ်စာပိုင်းမှာမြန်မာကျောင်းသားတွေအားနည်းချက်ရှိနေတာကိုဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒါအပြင်ကျန်းမာရေးစီးပွားရေးစတဲ့ကဏ္ဍစုံကိုလည်းဆွေးနွေးတော့ခဲ့ကြပါတယ်ဒါဟာဒေါအောင်ဆန်းစုကြည်ရဲ့၅ချိန်မြောက်လူငယ်စကားဝိုင်းဖြစ်ပါတယ်အစောပိုင်းကနေပြည်တော်ကယားပြည်နယ်လွန်ကော်မြို့ရှမ်းပြည်နယ်ပင်လုံမြို့မန္တလေးတိုင်းအတွင်းကဝန်တင်မြို့တို့မှာကျင်းပခဲ့ပြီးအခုအေယာဝတီတိုင်းမြောင်းမြမြို့မှာကျင်းပတာဖြစ်ပါတယ်ခင်ဗျာ
ဘရရှ်နဲ့ခင်ဗျာဒီမနက်ကမှ Facebook လူမှုကွန်ရက်ကိုအသုံးပြုပြီးတော့ဘာသာရေးလူမျိုးရေးပြည်ပခါဖြစ်လာအောင်တုံ့ဆော်တာတွေအမုန်းပွားနှုတ်ဆော်မှုတွေရှိနေတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီမှဆွေးနွေးခဲ့တဲ့နောက်ရပ်ဖက်လူအဖွဲ့ရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့အလေးနက်ထားပြောဆိုလာပါတယ်။တစ်ဖက်မှာတော့ဒီအခြေအနေကိုကန်တွယ်လို့လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်သွားမလားစိုးရိမ်ချက်ကလည်းရှိပြန်ပါတယ်။ဒါကြောင့်မလို့ Facebook ကိုတုံးပြီးတော့အမုန်းပွားလှုံ့ဆော်ရေးသားမှုတွေလုပ်နေတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။အမှုကိုရဲ့အမြင်ကိုရဲ့မိကုန်တွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြင်ကြမဲ့သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီနေ့ည9:00နာရီခွဲမှာစတင်မဲ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီပါသေးတယ်ရှင်။အခုတော့မြန်မာလူ့သမားတွေစီလာတဲ့ကားထိုင်းနိုင်ငံထဲမှာတိမ်းမောက်ခဲ့တာမှာတေဆုံးဒဏ်ရာရမှုတွေရှိခဲ့တဲ့အကြောင်းကိုပြောပြပေးပါမယ်။ထိုင်းနိုင်ငံအနောက်ဖက်တက္ကီယိုင်အတွင်းရင်းမတော်တဆဖြစ်ရာကကားပေါ်မှာလိုက်ပါလာသူတွေကမြန်မာနိုင်ငံသားအလုသမား9ဦးထက်မနည်းတေဆုံးသွားခဲ့ပါတယ်။ဒါဟာဆိုရင်နှစ်နိုင်ငံကြားနားလည်မှုစာကြွန်လွှာ MOU နဲ့ထိုင်းနိုင်ငံမှာအလုလုဖို့သွားရင်ရင်းမတော်တဆမှုကြောင့်တစ်လအတွင်းဒုတိယအကြိမ်မြောက်မြန်မာအလုသမားတွေအများအပြားတေဆုံးခဲ့တာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံချာချင်းဆောင်ပြည်နယ်ထဲမှာရှိတဲ့ကွန်ပျူတာပစ္စည်းထုတ်လုပ်တဲ့စက်ရုံမှာအလုလုဖို့အတွက်မဲဆောက်ကနေတဆင့်သွားနေကြတဲ့မြန်မာလူသမား200ကိုကားလေးစီးနဲ့တင်ဆောင်လာစဉ်တစည်းကလမ်းခုလက်မှာပဲကားဘိန်းပေါက်ပြီးလမ်းဘေးကိုထိုးကျတိမ်းမောက်ခဲ့တာပါအဲ့ဒီလိုမျိုးမော်တော်ယာဉ်တိမ်းမောက်မှုကြောင့်မြန်မာလူသမား6ဦးသေဆုံးခဲ့ပြီး5ဦးကတော့ပြင်းထန်တဲ့ဒဏ်ရာရရှိခဲ့တယ်ဆိုပြီးမြန်မာတန်ယုံကအလုသမားတန်ရာရှိဦးစမ်းမဦးကပြောပါတယ
်6ယောက်ဆုံးနေပါမယ်6ယောက်ဆုံးနေ33ယောက်ကတော့ဟိုပေါ့ဒီတိုင်းဖြစ်တဲ့ပုံပဲယုံတော့ပဲဆိုတော့အခုဟိုဟာဟိုပေါ့ဘာမှမဖြစ်ဘူးပေါ့လေအဲ့လိုပဲပြောမှာပေါ့နော်
ဟုတ်ကဲ့
ဟိုဟာမှာတော့ဟို ကျွန်တော်ကျွန်တော်ဒီဘာလို့အဲ့မှာဆက်မရောက်တော့ကျွန်တော်ဆေးရုံပါဆေးရုံပါတက်ခင်ဆေးရုံမှာတင်ထားတင်ထားရတဲ့မှာငါရောက်တော့နည်းနည်းလေးဟိုမိချိုင်းအကျူကြီးပေါ့လေဒီကြိုင်နည်းနည်းလေးခိုင်ရနည်းနည်းကြီးတယ်ပေါ့လေအဲ့လိုဖြစ်နေကြဟောပါဒါကြီးကူတန်းမန္တလေးပေါ့ဒါကြီးကူတန်းမန္တလေးကနေပြီးတော့ဟိုကျွန်တော်ဒီဆိုင်ဆောင်မှာရှိတဲ့ကုမ္ပဏီပစ္စည်းဆက်ရုံပေါ့ဆိုင်ဆောင်ရ ကျင်းနဲ့ထပ်ပြီးစစ်တာပေါ့လေနော်အခုတော့ဆိုလူရည်ရင်ဆွဲထုတ်နေရတာပေါ့လေအခုလူရည်ရင်အဆင်ပြေအောင်ပြန်လုပ်ပေးနေရတာပေါ့လေလောလောဆယ်မှာတော့ရဲတွေကစစ်ချက်ယူနေတယ်လို့လဲသူကစက်ပြောပြပါတယ်ဟုတ်အဲ့ဒီနာကသူကတော့ဟိုအဲ့နာမှာကအကွေးကောက်နေနေနေရတယ်ဟုတ်ကောက်နေနေနေရတော့အဲ့နာကိုဟိုကြိုကြမှာပေါ့လေအဲ့ဒီဘေးကိုကြုံကြောက်ကြတာပေါ့လေနော်အင်းလူဒီနာဟိုတာလန်ဘေးကိုတော့
Gama Mujang, a king people in Niyama, Poison Bee Cha Ute Songa be may. See on your big ama, Nalong Yogan, and now to Ute Song Dwara Pite, so be popular jow. They song to a ye dress to Subang, Kona Upia Dwabare, Yamalo the man Niago. Gali Zinet in Songa Raja. The Zima, Yamia Lunga de la Palaraba. Tainang Emma, English brothers Gane Towide, Consort the Rinza Maro. Sisi Yashi, Captain Kittisako Gogabi, Gamalo de Songa and Yamanang and Dari Dwe. American company got the Ugo, American dollar. နှစ်တောင်းနှစ်ထောင်၃၈၅နှစ်ညီများတဲ့ဘန်းဝေခုနှစ်သိန်းနင်းနာကြီးပေးရမယ်ဆိုပြီးရေးသားထားပါတယ်ဒီကားဟာမှတ်ပုံတင်လုပ်ထားတာတစ်နှစ်တောင်မပြည့်သေးဘူးလို့လည်းသိရပါတယ်အေဘီလာကိုရဲ့နေညကမှောက်ခဲ့တဲ့ဒီကားဟာတောင်ပတ်လမ်းမှာကီလို၃၀တောင်မောင်းရမယ်လို့သတ်မှတ်ထားတဲ့နေရာမှာကားကိုခုနှစ်၅ကီလိုအထိအရှိန်မြင့်မောင်းခဲ့တယ်ဆိုပြီး GPS မှတ်တမ်းအရစစ်ဆေးတွေ့ရှိခဲ့ရလို့ကားမောင်းသူဟာအေးအေးယူခံရမှာဖြစ်တဲ့အကြောင်းရေးသားထားပါတယ်ကားဟာ၅၅ပြည့်အနေရှိတဲ့လမ်းဘေးကကြောက်ထဲကိုထိုးကျခဲ့တာပါကားမောင်းသူကတော့တန်ရမရခဲ့ပါဘူးပြီးခဲ့တဲ့မတ်လ၃၀ရက်နေ့ကလည်းမြန်မာလူသမားတွေကိုတယ်လာတဲ့ကားတစ်စီးမီးလောင်ခဲ့တာကြောင့်လူ၂၀သေဆုံးခဲ့တာပါအဲ့ဒီကားဟာသူ့နယ်မြေအတွင်းမှာပဲမောင်းဝင်ရှိတဲ့ကားဆိုပြီး
ဒီကနေ့မှာဆုံးစမ်းတင်ပြခဲ့တာပါရှင်အခုတော့ The Chanty lesson to book Tolin Page and Yala Babi, Tigni Yanigan Dodo, Mutual Mine Tree Zero Tiso Tare, and Matia the Chance or the Dita Chingu, Hue Che Tavare, Nasin Jaya Machin.
မျိုးကြောင်မြိုင်နဲ့ Tracy တို့ရဲ့အမှတ်တရတကြမ်းဆိုတဲ့တခြင်းကိုနှာစင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုနှာစင်ကြရဖို့ရှိပါတယ်။ line meter 1925 30နဲ့ line meter 190တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ပါရဲ့ရှင်။အခုအင်ကာနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI ကသမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေမိုက်ကယ်ကိုဟင်ရဲ့ရုံးခန်းကိုဝင်ရောက်စီးနှင်ရှာဖွေခဲ့တာဟာဆိုရင်ဂုံးတရီညှို့နှံစေတဲ့လုပ်ရဖြစ်တယ်လို့တရားမျှတမှုမရှိတဲ့အခြေအနေသစ်တရက်လည်းဖြစ်တယ်လို့တနင်္လာနေ့တုန်းကသမ္မတထရန့်ကပြင်းပြင်းထန်ထန်တုံ့ပြန်ပါတယ်။လိန်ဖြောပြည်ရေးသရုပ်ဆောင်စတော်မီဒန်နီယယ်ကိုမစ္စတာကိုဟင်ကဒေါ်လာ $300,000 ပေးခဲ့မှုနဲ့ဆက်ဆက်တာရီအပါအဝင်ဆိုင်ရွက်စတန်းတွေမှတ်တမ်းတွေတင်ဆဲနိုင်ရည်အတွက်မစ္စတာကိုဟင်ရဲ့ရုံးခန်းနဲ့သူနေထိုင်တဲ့ဟိုတယ်ခန်းနှစ်ခုစလုံးကို FBI ဝန်ထမ်းတွေကရှာဖွေခွင့်ဝရမ်းနဲ့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်မှာဖြစ်ပွားခဲ့တဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုဟာဘယ်သူလက်ချက်ဆိုတာအတိအကျသိရတဲ့အခါကျရင်အမေရိကန်သမ္မတထရန့်အစိုးရကတုံ့ပြန်မယ်ဆိုတဲ့အကြောင်းအကြီးတန်းစစ်ခေါင်းဆောင်တွေနဲ့မတွေ့ဆုံခင်တနင်္လာနေ့တုန်းကအမေရိကန်သမ္မတထရန့်ကပြောဆိုထားပါတယ်။တဘုံနေထင်းချုပ်ရာဂူတာအရှေ့ပိုင်းမှာဖြစ်ပွားခဲ့တဲ့လူအနည်းဆုံးအယောက်40သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့စနေနေ့တုန်းကတိုက်ခိုက်မှုမျိုးကိုတားဆီးနိုင်တဲ့စွမ်းအားအမေရိကန်မှာရှိတယ်လို့လည်းသူကပြောဆိုလိုက်ပါတယ်။တန်းနဲ့ချီတဲ့ Facebook သုံးဆသူတွေရဲ့အချက်လက်တွေလုံခြုံရေး Facebook ကုမ္ပဏီရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်တွေရှေ့မှောက်မှာတောင်းပန်မှုအတွေ့ Facebook တီထောင်သူ Mark Zuckerbergဒီကနေ့မှာအထက်လွှတ်တော်မှာကြားနာပွဲကိုတက်ရောက်မှာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။VOA ကထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington. From Washington, this is